မြန်မာနိုင်ငံတွင်မြို့တော်များများကိုလေရင်ခီးစဉ်တွေပြန်တန်းနေတဲ့အဲဖဂန်လေကြောင်းလိုင်းဟာတနင်္ဂနွေနေ့ကပြန်တန်းမှုခီးစဉ်တွေကိုရုတ်တရက်ဖျက်သိမ်းခဲ့တာကြောင့်ခီးတဲ့တချို့ဒုက္ခရောက်ခဲ့ရပါတယ်။အဲဖဂန်လေရင်တွေမပြန်တန်းတော့ပေမဲ့သူနဲ့ချိတ်ဆက်ထားတဲ့ Asia Wings လေကြောင်းလိုင်းအပြင်အခြားလေကြောင်းလိုင်းလေရင်တွေနဲ့လက်မှတ်ဝယ်ထားပြီးသားခီးတွေကိုတင်ပေးနေပါတယ်။ဘာကြောင့်အဲဖဂန်လေရင်ခီးစဉ်တွေဖျက်ခဲ့ရသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့မန်အင်ဂျင်နီယာကပြောပြပါမယ်။
တနင်္ဂနွေမနက်ပိုင်းကစလို့အဲပကန်လေကြောင်းလိုင်းကပြေးဆွဲနေတဲ့လေရင်ခီးစဉ်တွေကိုရုတ်တရက်ရက်လိုက်တယ်လို့ခီးတွေတွေနဲ့ခီးသွားလုပ်ငန်းလုပ်သူတွေကပြောပါတယ်။ရန်ကုန်ကနေမန္တလေးကိုသွားမဲ့ခီးတွေတယောက်ကရန်ကုန်မင်္ဂလာတုံလေစိတ်ရောက်မှအဲပကန်လေရင်ခီးစဉ်တွေကိုရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်ဆိုတာကိုသိရတယ်လို့ VOE ကအခုလိုပြောပါတယ်
။မနက်ကတော့ check-in လုပ်တော့လေ airline manager ကအဲ့ဒီလေစိတ် airline manager ကသူတို့ဒီကိစ္စင်ကြလိုက်ပြီပေါ့နော်ဆိုတော့တခြား airline ကိုသွားမှဆိုပြီးတော့မှ air ပကံနဲ့ Asia Wings နဲ့ပေါ့အဲ့လိုပြောတော့ဟိုဘက် airline တွေသွားတော့ဟိုဘက် airline ဟာတွေကလည်းတခုမှမရှိဘူးဖြစ်နေဘူးကင်ကကုန်ပြင်းနေ3ရက်ပေါ့3ရက်လုံးကုန်ပြင်းနေတယ်ပြင်းနေတော့နေ့လည်းရောက်တော့ဒီ safe agent တွေနေတဲ့ခါကျတော့ air ပကံကစနစ်တော့နားမယ်လို့ပြောတယ်လို့ပြောနေတယ်ပေါ့နော်ဆိုတော့သူကတော့အဲပကံရုံကတော့ confirm တော့မပြီးသေးဘူးဒါပေမဲ့ agent တွေကတော့ပရောဆင်မှာသူတို့ရှိမှပကင်းတင်လို့မရတဲ့ရှင်ဒီပါဒီနေ့ရှိနေတယ်ဒ
ါဒီကနေ့တနင်္လာနေ့မှာလဲရန်ကုန်ညောင်ဦးအသွားအပြန်အဲပကံရဲ့ခီးစဉ်တွေအတွက်အဲမန္တလေးလေကြောင်းလိုင်းနဲ့ပြောင်းပြီးစီစဉ်ပေးထားတယ်လို့မင်္ဂလာတုံလေစိတ်မှာရှိတဲ့အဲပကံဝန်ထမ်းတဦးက VOE ကိုပြောပါတယ်အဲဖဂန်လေရင်တွေအနေနဲ့လွန်ခဲ့တဲ့နှစ်အတွင်းမတော်တဆလက်ရက်တွေရှိခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကလည်းရန်ကုန်မင်္ဂလာတုံလေစိတ်မှာလေရင်ဘိန်းချော်ရဲ့ပြဿနာဖြစ်ခဲ့တာပါ။အဲဖဂန်လေကြောင်းလိုင်းကလေရင်မြန်တချို့ပုံမှန်ကြန့်ခိုင်ဘေးကင်းမှုစစ်ဆေးတာတွေလုပ်နေတာရှိတယ်လို့ကျန်တဲ့လေရင်တွေကလည်းပြန်တန်းလို့မရတဲ့အခြေအနေတွေဖြစ်နေတာကြောင့်အခုလိုလေရင်ခီးစင်တွေကိုယာယီရထားတာဖြစ်တယ်လို့လေကြောင်းလိုင်းနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါရယ်။အဲဖဂန်ရဲ့လေရင်တွေမပြန်တော့ပေမဲ့သူနဲ့ခီးစင်ညှောက်ပြီး coach share လုပ်ထားတဲ့ Asia Wings လေကြောင်းလိုင်းရဲ့လေရင်တွေနဲ့ခီးတယ်တွေကိုပို့ဆောင်ပေးသွားမယ်လို့လည်းသိရပါတယ်။အခုလိုခီးစင်တွေယာယီရက်ထားတာကိုအဲဖဂန်လေကြောင်းလိုင်းကတစုံတရာပြောခြင်းမရှိသေးပါဘူး။အဲဖဂန်လေကြောင်းလိုင်းကိုလွန်ခဲ့တဲ့၈နှစ်ကအရင်စစ်အစိုးရနဲ့နှိဆက်တဲ့စီးပွားရေးလုပ်ငန်းရှင်ဦးတေစာအစတင်တည်ထောင်ခဲ့တာဖြစ်ပြီးအမေရိကန်အစိုးရရဲ့စီးပွားရေးပိတ်ဆို့တန်းခတ်မှုတွေကိုခံထားရစေလေဖြစ်ပါတယ်။အဲဖဂန်လေကြောင်းလိုင်းဟာမြန်မာနိုင်ငံတဝန်းရန်ကုန်မန္တလေးအပါအဝင်မြို့ပေါင်း၂၀နီးပါးပြန်တန်းပြေးဆွဲနေတဲ့လေကြောင်းလိုင်းလေ။ဖြစ်ခဲ့ပါရှင့်